အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ကြိုးပမ်းနေမှုမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်ကအများမျှော်လင့်ထားခဲ့တယ်လို့မဖြစ်ဘဲအနိုင်မရရှိခဲ့ပါဘူး။သူကအစဉ်လာတိုင်းသူ့ရဲ့ပြန်ဘက် Republican သမ္မတလောင်းရွေးချယ်ခံရတဲ့သမ္မတဖြစ်ရွေးချယ်ခံရတဲ့ Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုဗုဒ္ဓဦးနေ့နာနေပိုင်းမှာချီကျူးစကားပြောဆိုခဲ့ပါတယ်။နောက်ပြီးတော့ရွေးကောက်ပွဲချုပ်နှင်းတဲ့အကြောင်းမင်းကုန်းကိုလည်းနယူးယောက်ရုံးမှာပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်
။မိစ္ဆန်မစ္ဆန်ဒရှင်ရီဟာနောက်တည့်မဲ့သမ္မတတစ်ခု Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုရွေးချယ်လိုက်တဲ့သတင်းဟာအမေရိကန်နိုင်ငံအပါအဝင်ကမ္ဘာထွန်းကစောင့်ကြည့်သူတွေကိုပါအာအာတင့်စီခဲ့တာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာလည်းဒုတိယကမ္ဘာစစ်ကြီးအဖြစ်စောင့်ကြည့်ခံရဆုံးရွေးကောက်ပွဲတရလည်းဖြစ်ခဲ့ပါလေအထူးသဖြင့်ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတတွေဟာအမေရိကန်မှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာလေမလားလို့လေအမျိုးသမီးတို့ကစောင့်ကြည့်နေကြတာလည်းဖြစ်ပါလေဒါပေမဲ့ဗိုလ်ထူးနေ့ရွေးကောက်ပွဲရလဒ်တွေထွက်လာတဲ့အခါမှာတော့ Republican သမ္မတလောင်းကအနိုင်ရရှိတဲ့အတွက်ကြောင့်လေပြိုင်ဘက် Hillary Clinton အနေနဲ့အနိုင်ရသူရှင်ပြိုင်ဘက်ကိုတယ်လီဖုန်းနဲ့ဆက်ပြီးချီချူးဂုဏ်ပြုခဲ့ပါလေ။ဒါအပြင်ရွေးကောက်ပွဲအစဉ်လာရလဲအဲ့ဒီနေ့မနေ့မှာပဲသူ့အတွက်မဲဆွဲလှုပ်ရှားပေးခဲ့တဲ့ထောက်ခံသူတွေကိုရွေးကောက်ပွဲရှုံ့နှိမ်ကြောင်းမိကွန်းကိုဟီလရီကလင်တန်ကနယူးယောက်မှာပြောကြားခဲ့ပါလေ။တစ်ဖက်နဲ့တစ်ဖက်နှစ်နှစ်ကာကာဝေဖန်ပြောဆိုတိုက်ခိုက်ခဲ့တဲ့မဲဆွဲလှုပ်ရှားမှုကြောင့်လည်းနိုင်ငံမှာစိတ်ဝန်းကွဲမှုတွေဖြစ်ခဲ့တာကြောင့်သူ့ပြိုင်ဘက်အနိုင်ရသူဒေါ်နယ်ထရန့်အပေါ်သဘောထားကြီးဖို့ကိုလည်းHillary Clinton ကသူ့ကိုထောက်ခံသူတွေကိုအခုလိုပြောကြားခဲ့ပါတယ
် We have seen that our nation is more deeply divided than we thought. But I still believe in America and I always will.
ကျမတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လေအမေရိကန်ပြည်ထောင်စုပေါ်မှာကျမခုတည်းကယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြတ်ဘူးဆိုရင်ဒီရွေးကောက်ပွဲရလကူကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့အနာဂတ်ကိုလေမျှော်မှန်းကြရမှာဖြစ်ပါလေဒေါ်နယ်ထရန့်ကကျမတို့ရဲ့သမ္မတဖြစ်လာမှာပါကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလေသူ့ကိုပေးနိုင်ရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောကြားသွားတာဖြစ်ပါလေတချိန်နဲ့မှာပဲဒီမိုကရေစီရဲ့အနှစ်သာရကိုဆက်လက်ပံ့ပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတယ်
Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျမတို့နိုင်ငံရဲ့ဒီမိုကရေစီနီးကြဖွဲ့စည်းပုံအခြေခံဥပဒေရငြိမ်းချမ်းစွာအာဏာလွှဲပြောင်းပြီးရေကိုဥထိတ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါလေ။ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေး၊ဒဏ်တူအခွင့်အရေး၊လူ့ကုန်သိက္ခာ၊လွတ်လပ်စွာဘာသာကိုယ်ကွယ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတန်ပိုးတွေလည်းပါရှိတာဖြစ်ပါလေ။ဒီစံတန်ပိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောသွားတာဖြစ်ပါလေ။ဒါအပြင်သမ္မတရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
် This was hurt but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ဘယ်တော့မှလက်မြောက်အရှုံးမပေးပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းခဲ့ပါလေ။အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဟီလရီကလင်တန်အနေနဲ့သမ္မတကတော့အထက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖမ်းမြစ်နှစ်ချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပေမဲ့လို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မင်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့အမဆိုချဘူကိုလေသူကတိုက်တွန်းခဲ့ပါလေ
I know we have still not shattered that highest and hardest glass ceiling
အမြင့်ဆုံးနဲ့အမဆုံးဖမ်းမြစ်ချက်ကို ကျမတို့ထုတ်ဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါတယ်။ဒါပေမဲ့လို့လေဒီနေ့မှာတော့တယောက်ယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖန်မျက်နှာချက်ကိုထုတ်ဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်။ဒီမိန့်ခွန်းကိုကြည့်ရှုနေကြတဲ့မိန်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ကိုယ်ကြီးမှန်းချက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကို့မှာလုံနိုင်စွမ်းရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ Hillary Clinton ကတိုက်တွန်းပြောကြားသွားပါတယ် Hillary Clinton နဲ့အခုလိုစီးမြင်ပေါ်မှာမိကွန်းပြောကြားစဉ်ခင်မွန်းတဲ့ဟောင်း Bill Clinton နဲ့အတူတမီး Chelsea Clinton တို့လည်းရှိခဲ့ပြီးသူ့အတွက်မဲဆွေလှူရှားပေးခဲ့ကြသူတွေကလည်းIndict, Adict, Overbeat, Talkhan, Gijadali, Pippalishim.